ထိုင်းနိုင်ငံမှာ COVID-19 ကြောင့်သေဆုံးမှုနှုန်းမြင့်တက်လာတာဟာနှစ်ရက်ဆက်တိုက်ရှိနေပြီဖြစ်တာကြောင့် COVID တတိယလှိုင်းကိုကာကွယ်ဖို့အာဏာပိုင်တွေကကြိုးပမ်းနေပါတယ်။ COVID မျိုးဗီဇကွဲအသစ်ပြန့်နှံ့နေတဲ့အိန္ဒိယကနေထိုင်းကိုလာရောက်တဲ့သူတွေကိုနိုင်ငံတွင်းဝင်ရောက်ခွင့်လျှော့ချကန့်သတ်လိုက်တယ်လို့ထိုင်း COVID-19 တိုက်ဖျက်ရေးအဖွဲ့ပြောခွင့်ရကပြောပါတယ်။အခုတတိယလှိုင်းအစ25ရက်အတွင်းမှာပဲထိုင်းမှာ COVID-19 ကူးစက်သူ 24,000 ကျော်နဲ့သေဆုံးသူက46ယောက်ရှိပါတယ်။ဒါကြောင့်ပြည်နယ်အုပ်ချုပ်ရေးမှူးတွေအနေနဲ့လိုအပ်ရင်အများပြည်သူတွေနဲ့သက်ဆိုင်တဲ့နေရာတွေကိုပိတ်ထားရမှာဖြစ်တယ်လို့ညမထွက်ရအမိန့်ထုတ်ဖို့လိုမယ်လို့ဝန်ကြီးချုပ် Private Channel ချာကသူ့ရဲ့ Facebook စာမျက်နှာမှာစနေနေ့ကရေးသားပါတယ်။မြို့တော်ဘန်ကောက်မှာလည်းပန်းချံတွေအားကစားရုံတွေရုပ်ရှင်ရုံတွေနဲ့နေဂလီဒင်းစင်တာတွေကိုဧပြီလ26ရက်နေ့ကနေပြီးတော့မေလ9ရက်နေ့အထိပိတ်ထားဖို့အာဏာပိုင်တွေကညွှန်ကြားထားပါတယ်။ဇီဝစင်တာတွေကိုဖွင့်ထားပြီးမဲ့လည်းအချိန်ကန့်သတ်ထားတာပါ။အစောပိုင်းတုန်းကတော့ထိုင်းနိုင်ငံမှာ COVID-19 ကူးစက်မှုကိုအတန်အသင့်ထိန်းချုပ်ထားနိုင်တာဖြစ်ပြီးအခုရက်ပိုင်းတွေအတွင်းမှာကူးစက်မှုနှုန်းတိုးလာတာပါ။ယောဂလက္ခဏာမပြလဲယောဂကူးစက်ခံရရင်ဆေးရုံတက်ကူတော်မှုခံယူဖို့အာဏာပိုင်တွေကစီကံချမှတ်ထားတဲ့အတွက်ဆေးရုံကထင်မလုံလောက်မှကိုလည်းစိုးရိမ်နေကြပါတယ်။ဒါကြောင့်ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေအနေနဲ့တိကျခွဲစောင့်ကြည့်ကာလကို14ရက်ကနေ10ရက်လျှော့ချဖို့အတွက်စဉ်းစားဖို့ဝန်ကြီးချုပ်ကတိုက်တွန်းထားပါတယ်ရှင်။